အမျိုးဘာသာသာသနာဆောင်ရှားရေးအဖွဲ့မဘာသာအနေနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့မဘာသာဗဟိုရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ယူထားတဲ့ငါးချမ်းပြန်ဆရာတော်ကမိန့်ပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတောက်မတ်မြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်
အမျိုးဘာသာသာသနာဆောင်ရှားရေးအဖွဲ့ဗဟိုရဲ့ပင်မလန်းစဉ်ဖြစ်တဲ့အမျိုးသားရေးကိစ္စတွေကိုတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးနိုင်ငံရေးမှာပါဝင်ပတ်သက်ခြင်းမရှိသလိုမကြာခင်ကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့မဲဆွယ်စည်းရုံးရေးလှုပ်ဆောင်ချက်တွေဟာလည်းမဘာသာဗဟိုနဲ့သက်ဆိုင်ခြင်းမရှိဘူးလို့မဘာသာဗဟိုရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဒေါက်တာအရှင်ဓမ္မပီယာကမိန့်ပါတယ်
။ဒီမဘာသာကလည်းဒီလိုပဲရေးလို့ရတဲ့ဒီဆိုင်ရေးထောက်ဆောင်မှုတွေနဲ့ဒီနည်းနည်းတော့ကြိုးစားကြရတဲ့ဒီအောင်ပွဲတစ်ခုကိုဒါဆောင်ရွက်ပေးတာဒီကိစ္စကတော့ကြီးအောင်ဆောင်ရွက်တဲ့အတွက်ကြောင့်မဘာသာကြောင့်ဒီလူတွေဒီကြောက်တာမဘာသာကြောင့်ဒီဆိုင်ဆိုင်ဟိုဟိုဟိုရဆိုင်အောင်လူတွေဖြစ်တယ်ဆိုတာလည်းမရှိပါဘူးဒါနဲ့တို့မဘာသာဆိုတာကမျိုးသားရေးပုံစံကိုပြုလုပ်ရင်းနဲ့ဒီအသိအဝဲကမတိမတ္တကြီးလာတာရှိတဲ့အခါမှာတစ်ခါတလေကျတော့ဒီပတ်သက်တဲ့အတွက်အချို့ပုဂ္ဂိုလ်အချို့ပုဂ္ဂိုလ်တွေကအလုံးစုံပြုတဲ့စကားမျိုးတွေဆွတ်တာမျိုးတွေရှိပါတယ်ဒီမဘာသာမှာရှိတဲ့ပုဂ္ဂိုလ်တူတယောက်ကပြောလိုက်တဲ့စကားကြီးသူ့ရဲ့ individual စကားကိုအဖွဲ့ကပြောတဲ့ကိုစားအနေနဲ့ကြားတဲ့သူတွေကအဖွဲ့ကိုတိုက်ခံလို့ဒီအဖွဲ့ကတော့ဘယ်အဖွဲ့ကိုနိုင်စီအဖွဲ့ကိုရှုံးနေတာမရှိဘူး။ကိုယ့်အဖွဲ့ကြီးကအားလုံးနဲ့ဒီလက်ခံပြီးတော့ကိုယ့်လူကိုယ်တော့ကိုယ့်လမ်းစဉ်ကိုယ်တော့သွားပါအောင်။ကိုယ့်ရဲ့ဒီမျိုးမျိုးသားရေးစိတ်ဓာတ်ကိုတော့ဒီအဖွဲ့ကြီးကဆက်တယ်မယ်။နိုင်ငံရေးနဲ့ politics ဆိုတော့အဖွဲ့ကြီးကဘာမှပါဝင်ပါတဲ့မရှိဘူးလို့ကိုယ့်ရဲ့ position ကိုကျွန်တော်ပဲပြောပါမယ်။
မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုမဲမပေးဖို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုဒါမဲပေးဖို့ဆိုပြီးတနင်္လာရီတိုင်းနဲ့ ERI တိုင်းတို့မှာလက်ကမ်းစာဆောင်တွေဖြန့်ဝေတဲ့လို့ရဟာမဘာသာဗဟိုရဲ့မူဝါဒမဟုတ်ပဲမဘာသာအဖွဲ့ဝင်တဦးချင်းရဲ့ပုံကိုယ်ရေးခန်းစားချက်သက်သက်သာဖြစ်တယ်လို့အင်းစင်ရွာမှကြောင်းတိုင်မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရားဝင်ပြောဆိုလိုက်တာဖြစ်ပါတယ်မဘာသာဘိုးအနေနဲ့မဘာသာအဖွဲ့ဝင်တဦးချင်းရဲ့လှုပ်ဆောင်ချက်တွေကိုကျင့်ဝတ်ရမလုပ်သင့်ဘူးလို့တားမြစ်ပေးမယ်လေအာဏာမတက်ရောက်တဲ့အခါလွန်ကျူးတော့တဲ့အခြေအနေမျိုးတွေတော့ရှိတယ်လို့ဒေါက်တာအရှင်ဓမ္မပီယာကမိန့်ပါတယ်မဘာသာရဲ့လုပ်ရကြောင်းတိုင်းပြည်မငြိမ်မသက်မှုဖြစ်ရင်မဘာသာအနေနဲ့ထိမ့်သိမ်းမှာဖြစ်ပြီးအခြားအဖွဲ့အစည်းကြောင်းတိုင်းပြည်မငြိမ်မသက်မှုဖြစ်ရင်လည်းကိုယ့်ဘာသာကိုထိမ့်မှာလို့ဒေါက်တာအရှင်ဓမ္မပီယာကအခုလိုမိန့်ပါတယ
်ပါတီတိုင်းမှာဖြစ်တဲ့အရာကိုကိုယ့်လိုဘက်ကသိဆိုသွားတာရင်တိုင်းပြည်ကိုထုတ်လာမယ်ဆိုကိုယ့်လိုဘက်ကကိုယ့်ဘက်ကိုထိမ့်မယ်ဒါပေမဲ့လို့တဲ့ဒီစုတာတဲ့အရာတိုင်းဒီမဘာသာကြောင့်မဟုတ်ဘူးဆိုတာကိုကိုယ်ကိုယ်စီကိုပြောလို့ချင်တယ်။တဲ့ဒီကငြင်းနေတဲ့ဖြစ်စေတဲ့အရာမျိုးဆိုရင်မဘာသာကြောင့်ဖြစ်ပေါ်မယ်ဆိုကိုလိုမဘာသာနဲ့ဖြစ်မယ်။တခြားပါတီတွေကလည်းသူတို့ကြောင့်ဖြစ်ပေါ်မယ်ရာတွေကိုသူတို့ကလည်းဖြစ်မယ်။လက်ရှိဆိုရတာလည်းသူတို့ကြောင့်ဖြစ်ပေါ်တဲ့အရာတွေကိုသူတို့ဖြစ်မယ်ဆိုရင်ကိုလိုကအခြေအနေကိုပြုတည်သွားပါလိမ့်မယ်။ဒါပေမဲ့လို့ဒီတတိယအဖွဲ့ကိုပြဿနာရှာပြီးတော့တတိယအဖွဲ့ကိုမဆိုင်လိုက်လို့ကပြောတော့ကိုလိုကဖဲရင်စွဲပေါ့ပြတ်တတ်နေတဲ့ဒီမျိုးစီရင်နဲ့နားမယ်ဖြစ်စီချက်ပါ
မဘာသာဗဟိုအနေနဲ့ရိုးစောင့်ဥပဒေပေါ်ပေါက်တဲ့အထိမ့်မတ်အောင်ပွဲလှုပ်ဆောင်တာမျိုးတွေပဲရှိပြီးလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့လှုပ်ရှားမှုတွေလုပ်ဖို့မတိုက်တွန်းထားသလိုတိုင်းဟင်းသက်စင်းမဲဆွယ်စည်းရုံးမှုတွေလည်းမဘာသာဗဟိုအနေနဲ့လှုပ်ဆောင်တာမျိုးမရှိဘူးလို့ညင်းဆိုပါတယ်။လာမယ့်ရွေးကောက်ပွဲမှာ NLD ပါတီပဲဖြစ်ဖြစ်ပြည်ခိုင်ပြိုးပါတီပဲဖြစ်ဖြစ်ဘယ်ပါတီပဲနိုင်ပါစေကြိုးဆိုတယ်လို့မိန့်ပါတယ
်။ပုဂ္ဂိုလ်ရေးရတဲ့ဖွဲ့စည်းရေးကိုစားအဲ့ဒီကိုတော့တည်တည်ပွဲပွဲနားမယ့်ဆီရှိပါတယ်။အဲ့ဒါကိုတော့ထပ်ထပ်ပြောပါဦး။ဘုဟုတူတူပြောရဲသူပြောနေတဲ့စကားကိုပြောရဲကိုလိုကစမ်းစီရသဝေးလိုက်နေရတယ်ကိုလိုကြည့်ရဲ့ကိစ္စကြီးကဘယ်တော့မှရမှာမဟုတ်ပါဘူးဒီဆိုင်မျိုးပဲနိုင်တာအန်ဂျယ်ဒီပဲနိုင်တာကိုလိုကကိုဆိုးရဘောသားအဲ့မှာမနေပြပါနဲ့တရားသဖြင့်ရှင်းရမယ်ပြောတဲ့တရားရှင်းပြပြလို့ရှိတာပဲ
မဘာသာအဖွဲ့ဝင်တွေအနေနဲ့ ERI တိုင်းကမြောင်းမြတနင်္သာရီတိုင်းစရည်ဒေသတွေမှာ NLD ပါတီကိုမဲမထည့်ဖို့ပြောဆိုစည်းရုံးတာတွေလက်ကမ်းစာဆောင်ဖြန့်ဝေတာတွေလည်းရှိခဲ့ပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့လည်းဒီကိစ္စတွေနဲ့ပတ်သက်လို့အချက်အလက်တွေတရားစုဆောင်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြသွားမယ်လို့ပြောဆိုထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာ30ရက်နေ့ကတော့မန္တလေးကိုရွေးကောက်ပွဲအောင်နိုင်ရေးအတွက်မဲဆွယ်စည်းရုံးရေးဆင်းလာတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နာယကသူရဦးတင်ဦးဟာမန္တလေးမစိုးရိမ်ကန်တက်ကုန်းကျောင်းတက်ကိုရောက်ရှိနေကြမှာမဘာသာဥဆောင်ဆရာတော်တစ်ပါးဖြစ်တဲ့ဥယျာသူနဲ့တွေ့ဆုံခဲ့ပြီးဥယျာသူက NLD ပါတီပေါ်သူ့ရဲ့အမြင်ကိုမိန့်ခဲ့ပါသေးတယ်